အိုမီကရွန်ကိုဗစ်မျိုးကွဲအနေနဲ့ကာကွယ်ဖို့ရည်ရွယ်ထားတဲ့ပထမဆုံးအားဖြင့်ကာကွယ်ဆေးအမျိုးအစားအသစ်တွေကိုအမေရိကန်အစားအစာနဲ့စီဝါကြီးကြပ်ကူကဲရေး FDA ကအတည်ပြုလိုက်ပါတယ်
။ The updated boosters contain the same basic ingredients as
the original. ဒီနေ့ထုတ်ထားတဲ့အားဖြင့်ကာကွယ်ဆေးတွေမှာမူလ COVID-19 mRNA ကာကွယ်ဆေးတွေမှာပါဝင်တဲ့အခြေခံဓာတ်တွေပါဝင်မှာဖြစ်ပေမဲ့ Omicron မျိုးကွဲ BA4 နဲ့ BA5 တို့အပြင်မူလကာကွယ်ဆေးမှာလို့တခြားမျိုးကွဲတွေကိုပါကာကွယ်နိုင်အောင်ပြုပြင်ထားပါတယ်လို့ FDA ကော်မရှင်နာဒေါက်တာ Robert Califf ကပုဒုနေ့မှာသတင်းတောက်တွေကိုပြောလိုက်တာပါ။အားဖြင့်ကာကွယ်ဆေးတင်မှာတော့မူလကာကွယ်ဆေးတွေမှာပါဝင်တဲ့ဓာတ်တွေတိုင်းပါဝင်ပြီးတစ်ဝက်ပါဝင်ပြီးကြံတစ်ဝက်ကိုတော့အခုချိန်ထိကူးစက်မှုအမြန်ဆုံးလို့ယူဆထားကြတဲ့ Omicron မျိုးကွဲတွေပါဝင်နောက်ဆုံးပေါ် COVID မျိုးကွဲတွေကိုကာကွယ်နိုင်အောင်ပေါင်းစပ်ထုတ်လုပ်ထားတာဖြစ်ပါတယ်။FDA ကအတည်ပြုလိုက်တဲ့ Pfizer နဲ့ပြည်ပြန့် Moderna ကုမ္ပဏီတို့အားဖြင့်ကာကွယ်ဆေးတွေကိုတော့ရပိုင်းအတွင်းစတင်ထိုးနှံွေရလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။အားဖြင့်ဆေးတွေကိုတော့မူရင်းကာကွယ်ဆေးထိုးပြီးသားသူတွေသာထိုးခွင့်ရကြမှာဖြစ်ပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့အားဖြင့်ကာကွယ်ဆေးတွေကိုအသက်12နှစ်နဲ့အထက်အရွယ်တွေထိုးခွင့်ရမှာဖြစ်ပြီး Moderna ဆေးတွေကတော့အရွယ်ရောက်သူတွေသာထိုးခွင့်ရမှာပါ။အားဖြင့်ကာကွယ်ဆေးတွေထိုးခွင့်ပြုဖို့အတွက်ကိုတော့အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကထောက်ခံချက်ပေးရမှာဖြစ်ပြီးကြာသပတေးနေ့မှာဆွေးနွေးဆုံးဖြတ်လိုက်မယ်လို့လည်းခန့်မှန်းရပါတယ်။ဈေးကုန်ပြီးနှစ်ခုကနေအမေရိကန်ဆွေးရကာဝစီတန်190ကျော်မှာယူထားပြီး Pfizer ကုမ္ပဏီကတော့15000ကို8000ဘတ်ကိုနောက်ဆုံးထားပေးပို့နိုင်အောင်ပြောဆိုထားပါတယ်။